အမေရိကန်ပြည်သူ့မှာရောက်နေတဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကာအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အင်ဗီယိုမှာတောက်ချန်နေတာတွေ့ဆုံပြီးမြောက်အတ္လန္တိတ်စာချုပ်ဖွဲ့နေတိုးတောင်းတင်းခိုင်မာရေးကမ္ဘာ့ကုန်သွယ်ရေးနဲ့တခြားကိစ္စရပ်တွေဆွေးနွေးပါတယ်။ခေါင်းဆောင်တွေကတွေ့ဆုံပြီးအမေရိကန်နဲ့ဂျာမန်စီးပွားရေးခေါင်းဆောင်တွေနဲ့ဆက်လက်ဆွေးနွေးရမှာတော့အတမွေးဝန်ကြောင်းတင်နန်းကိစ္စလွတ်သားရေးအဖွဲ့ချုပ်ထုတ်တဲ့ကိစ္စတွေကိုချက်ချင်းပြင်းပြင်းပြောဆိုခဲ့ကြပေမဲ့နိုင်ငံတကာကုန်သွယ်ရေးလိုအဖို့တစ်တွေရှိနေတဲ့ကိစ္စတွေကိုမဆွေးနွေးခဲ့ကြပါဘူး။ပူတော်တင်းစာရှင်းလင်းပွဲအတွင်းမှာတော့သမ္မတထရန့်ကခင်မမီရောဘူးလို့ပြောခဲ့ဘူးတဲ့နေတိုးအဖွဲ့ကိုအပစ်ဆက်လက်အပိတ်ထောက်ခံသားကိုထပ်မံကြေညာပြောကြားခဲ့ပေမဲ့အမားမိတ်ဖွဲ့ဝင်တွေနဲ့ကာဝေးရေးအတွက်ကုန်ကျစရိတ်ကိုမျက်မျက်ထပ်ထပ်ကြားခံမှုမရှိတာလက်ခံနိုင်စရာမရှိတဲ့အကြောင်းအရင်ကဝေဖန်ပြောဆိုချက်ကိုအမေရိကန်သမ္မတကထပ်လောင်းပြောကြားသွားပါတယ်။သမ္မတထရန့်ရဲ့ပြောကြားချက်ကတော့ဂျာမန်ဝန်ကြီးချုပ်ကကြိုဆိုခဲ့တယ်လို့နေတိုးဖွဲ့ကာဝေးရေးတုံးစီအတွက်ပြီးခဲ့တဲ့နှစ်မှာဂျာမနီနိုင်ငံက800ခန်းတိုးမြင့်တယ်လို့ဆက်လက်တိုးမြင့်သွားမယ်အကြောင်းလည်းကြေညာပြခဲ့ပါတယ်။အမေရိကန်ကကုချိုးစည်းဝါအကာအကွယ်ပေးမဲ့မူဝါဒတွေကျင့်သုံးလာမဲ့ပေါ်စိုးရိမ်မှုတွေရောပေါင်းချိုးဖောက်တဲ့အနေနဲ့ကုန်သွယ်ဖက်တွေနဲ့ပုံမကောင်းမွန်တဲ့သဘောတူညီချက်တွေရရှိအောင်ဆောင်ရွက်မယ်လို့လည်းသမ္မတထရန့်ကပြောဆိုသွားပါတယ်။